မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့တာချီလိမျိုးကနေတရားဝင်နေရပြန်နိုင်ဖို့ကြိုးပမ်းနေကြတဲ့ထိုင်းနိုင်ငံသားတွေကဒီကနေ့40ကျော်ပြန်လာကြတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးပါပါ။မြန်မာနိုင်ငံတာချီလိမျိုးကနေတရားမဝင်နေဆက်ဖြတ်ကျော်ပြန်လာကြတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါကိုကူးစက်နေတာတွေ့ရှိခဲ့ပြီးတဲ့နောက်တရားဝင်နေရပြန်ဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံသားတွေက42ဦးဒီကနေ့ပဲမယ်ဆိုင်မြို့ကိုပြန်လာခဲ့ကြတာပါ။ကြတာရင်းနေအထိထုတ်ပြန်ထားတဲ့စာရင်းတွေအရအတီးပြုတ်လူနာ55ဦးရှိနေတဲ့တာချီလိတ်ကနေနေရပြန်ဖို့ထိုင်းမြန်မာနေကြားကော်မတီကိုထိုင်းနိုင်ငံသားယာနဲ့ချီစာရင်းပေးသွင်းထားကြောင်းလည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းစစ်တပ်ရဲ့အမှတ်3မြောက်ပိုင်းဒေသဘုံမူကြီးကာနယ်ဆန်ဝတ်ချက်ဝထနာစကူကလည်းမြန်မာနိုင်ငံကနေပြန်လာကြမဲ့ထိုင်းနိုင်ငံသားတွေအနေနဲ့တရားဝင်အစီအစဉ်နဲ့သာနေရပြန်ကြဖို့ထိုင်းနိုင်ငံမဲဆောက်မြို့ကနေကြာကော်မတီအစည်းအဝေးမှာတိုက်တွန်းသွားခဲ့ပါတယ်
။အဲဒါကိုကုန်တော့တော့ဟာခိုင်ခိုင်တော့ဆိုတော့ဆိုတော့နော်။အဲ့ဒါပြည့်စုံကောက်စုံကဘွန်ကန်ရောမကန်နော်။တဲဝါသာဆိုတော့
ထိုင်းနိုင်ငံသားတွေအနေနဲ့တရားမဝင်လူပွဲစားတွေစိုက်ကဲကဲတွေနဲ့ထိုင်းနိုင်ငံတဲကိုပြန်ဝင်လာကြမယ်ဆိုရင်ကိုဗစ်ရောဂါထိန်းချုပ်ဖို့အလွန်ခက်ခဲပြီးထိုင်းနိုင်ငံတဲမှာပါကူးစက်ပြန့်နှံ့လာမယ့်အန္တရာယ်ရှိတာကြောင့်နေဆက်အာဏာပိုင်တွေထံတရားဝင်စီရင်ပေးပြီးပြန်လာကြဖို့အားလုံးပူးပေါင်းဆောင်ရွက်ကြဖို့ထိုင်းဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။တာချီလေးမျိုးကဖျော်ဖြေရေးနဲ့ကာစီလိုလောင်းကစားရုံတွေမှာအလုပ်လုပ်ကိုင်နေကြတဲ့အမျိုးသမီး6ဦးထိုင်းနိုင်ငံကိုတရားမဝင်ပြန်လာကြပြီးတဲ့နောက်ကိုဗစ်ရောဂါပိုးကူးစက်နေတာတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အချိန်နှင့်ကြိုးပမ်းလာနေတာပါ။ရောဂါပိုးကူးစက်မှုအတည်ပြုလူနာထိုင်းအမျိုးသမီး6ဦးနေထိုင်သွားလာခဲ့တဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်နဲ့ဖြစ်ချက်ခရိုင်တွေကစာတင်ကြောင်းတစ်ချို့ကိုပိတ်ထားပြီးချင်းမိုင်မျိုးကပုံလက်ကြီးတစ်ခုကိုလည်းယာယီပိတ်ပြီးပိုးတက်စီပြန်ပြီးတန့်ရှင်းရေးလုပ်နေပါတယ်။ကိုဗစ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4000ကျော်ရှိတဲ့ထိုင်းနိုင်ငံမှာယောဂါပိုးကူးစက်သူတွေရောပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2000လောက်နဲ့ကူးစက်သူ9800ကျော်ရှိနေတာကြောင့်ယောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်ထွက်တွေနဲ့ကုန်သွယ်မှုတွေအတော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။